မြန်မာပါဝင်ဒေတာရင်း6နိုင်ငံပါဝင်တဲ့မဟာမဲခေါင်ဒေတာရင်း GMS အဖွဲ့ရဲ့ထီးသွားလုပ်ငန်းအတွက်လာမဲ့2025ခုနှစ်မှာထီးသွားဧည့်သည်65တန်းထိလာရောက်ဖို့ရည်မှန်းထားကြောင်းအဖွဲ့ရဲ့ထီးသွားလုပ်ငန်းကိုဦးဆောင်မဲ့ထိုင်းကပြောပါတယ်။ဇွန်လ5ရက်ကနေ9ရက်နေ့ထိထိုင်းနိုင်ငံဖန်ငါခဲမှာထိုင်းထီးသွားလုပ်ငန်းအာဏာပိုင်အဖွဲ့နဲ့ထိုင်းထီးသွားနဲ့အာကစားဝန်ကြီးဌာနကကြီးမှုပြီးချင်းပါတဲ့အစည်းအဝေးကိုမဲခေါင်ထီးသွားလုပ်ငန်းပူးပေါင်းဆောင်ရွက်အဖွဲ့ MTCO နဲ့ထီးသွားကုမ္ပဏီတွေ agency တွေအပြင်ထိုင်းနဲ့နေဆက်ထိဆက်နေတဲ့မြန်မာကမ္ဘောဒီးယားနဲ့လာအိုစ်နိုင်ငံတွေကတာဝန်ရှိသူတွေပါအထူးဧည့်သည်တွေဖြစ်နေတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ GMS နိုင်ငံ6နိုင်ငံကမြန်မာကမ္ဘောဒီးယားလာအိုစ်ထိုင်းဗီယက်နမ်နဲ့တရုတ်နိုင်ငံကယူနန်နဲ့ဂျန်စီကိုပိုင်အုပ်ချုပ်ခွင့်ရဒေတာနှစ်ခုဖြစ်ပါတယ်။အာဆီယံထီးသွားတွေအလားများတဲ့နိုင်ငံဖြစ်ရပ်တည်နေတဲ့ထိုင်းနိုင်ငံကအခုအစည်းအဝေးမှာဒေတာရင်း GMS နိုင်ငံတွေနဲ့ထိုင်းနိုင်ငံကြားရထားလမ်းကားလမ်းလေကြောင်းနဲ့ရေကြောင်းလမ်းပန်းဆက်သွယ်ရေးတွေတိုးတက်ကောင်းမွန်အောင်လုပ်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မေကောင်ဒေတာရင်းထီးသွားလုပ်ငန်းဖိုရမ်ကို1996မှာပထမဆုံးကျင်းပခဲ့ခြင်းကစပြီးထိုင်းထီးသွားအာဏာပိုင်အဖွဲ့ကပစိဖိတ်အာရှထီးသွားလုပ်ငန်းနဲ့ပူးပေါင်းဆောင်ရွက်ပြီးGMS ခီးသွားလုပ်ငန်းတိုးတက်အောင်လှုပ်ဆောင်ခဲ့တာပါဒီခီးသွားလုပ်ငန်းဟာဒေတာရင်းကုလသမဂ္ဂရဲ့ရေရှည်တည်တံ့မဲ့ဖွံ့ဖြိုးရေးပန်းတိုင်ညှာထားချက်ပြည့်မြအောင်ပံ့ပိုးပေးဖို့ရည်ရွယ်တာလည်းဖြစ်ပါတယ်